လေးခုနှစ်မှာအာဖဂန်နစ္စတန်စစ်ပွဲရဲ့ခေါင်းဆောင်မှုကဏ္ဍကိုမြောက်အတ္လန္တိတ်စာချုပ် NATO တပ်ဖွဲ့ဝင်တွေစီကနေအာဖဂန်နစ္စတန်တပ်မတော်ကိုလွှဲပြောင်းပေးဖို့အစီအစဉ်ကို NATO အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကစနေနေ့ကသဘောတူအတည်ပြုလိုက်ပြီးဖြစ်ပါတယ်။သူခေါ်ထိရောက်ပြီးရေရှည်တည်တတ်မဲ့အတွင်ကူးပြောင်းရေးကိုအကောင်အထည်ဖော်မဲ့ဒီအစီအစဉ်ကိုအာဖဂန်နစ္စတန်သမ္မတဟာမစ်ကာဇိုက်ကကြိုဆိုလိုက်ပါတယ်။2014ခုနှစ်နောက်ပိုင်းမှာနိုင်ငံသားတပ်ဖွဲ့ဝင်တွေကိုအာဖဂန်နစ္စတန်မှာတိုက်ခိုက်ရေးတပ်တွေအဖြစ်မြင်တွေ့ရပွဲမရှိတော့ဘူးလို့ NATO အဖွဲ့ထွေထွေတွင်းရေးမှူး Anders Fogh Rasmussen ကပြောပါတယ်။အသွင်ကူးပြောင်းရေးအကောင့်ထဲဖော်တဲ့အချိန်ကာလဟာအာဖဂန်နစ္စတန်လုံခြုံရေးအခြေအနေပေါ်မူတည်မယ်ဆိုတာကိုသတိရှိဖို့လိုပေမဲ့သတ်မှတ်ထားတဲ့2014ခုနှစ်မှာပြီးအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်းသူကပြောပါတယ်။ကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ် Ban Ki-moon ကလည်းအသွင်ကူးပြောင်းမှုကိုအချိန်ကြာတဲ့လက်တွေ့ဖြစ်နိုင်တဲ့အခြေအနေပေါ်ကိုမူတည်လုပ်တင်ကြောင်းသတိပေးလိုက်ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေဟာဂျာပြတ်စည်းဝေးပွဲတွေမှာရုရှားသမ္မတ Dmitry Medvedev နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်ရှင်။